အစ္စရေးနဲ့ဟာမတ်စစ်ပွဲကလက်တတော်မှာလွှမ်းမိုးထားနေပေမဲ့တရုတ်နိုင်ငံကတော့သူ့ရဲ့ကပတ်လန်းစီမံကိန်း BRI 10နှစ်ပြည့်အခမ်းအနားကိုစီစဉ်ထားတဲ့အတိုင်းစတင်နေပါပြီ။အခမ်းအနားအတွက်နိုင်ငံပေါင်း130ကကိုယ်စားလှယ်တွေကိုဖိတ်ကြားထားပါတယ်။ဒီထဲမှာတော့ယူကရိန်းစစ်ပွဲကြောင့်ကမ္ဘာ့ဆာမျက်နှာမှာအထူးတန်ဖြစ်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပါဝင်ပြီးကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုကိုပထမဆုံးလာရောက်လည်ပတ်မခီးစဉ်နဲ့ဖြစ်လာပါလိမ့်မယ်။ခေတ်သစ်ပိုလန်မှာစီမံကိန်းဖြစ်ထင်ရှားပြီးတရုတ်သမ္မတရှီကျင်းပင်အတွက်အရေးကြီးတဲ့စီမံကိန်း10နှစ်ပြည့်အခမ်းအနားကိုနိုင်ငံတကာအာရုံစိုက်မှုရဖို့တရုတ်ကမျှော်လင့်ထားပေမယ့်အစ္စရေးနဲ့ဟာမတ်ပြည်ပခါကလွှမ်းမိုးနေတာပါ။တရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးကတော့ကိုယ်နိုင်ငံကိုကာကွယ်ရစွာထက်ပူနေတယ်ဆိုပြီးအစ္စရေးပေါ်ရှုတ်ချလိုက်ပြီးဂါဇာကမ်းမြောင်ဒေသကလူတွေကိုစူပေါင်းပစ်ဒဏ်ခတ်တဲ့လုပ်ရမျိုးကိုရပ်တန့်ဖို့ကိုလည်းတောင်းပန်လိုက်ပါတယ်။အစ္စရေးအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့တောင်းဆိုမှုတွေကိုစိတ်အားထက်သန်စွာနားထောင်သင့်ပြီးဂါဇာကမ်းမြောင်ဒေသကပြည်သူတွေပေါ်ဒဏ်ခတ်မှုတွေကိုရပ်တန့်သင့်ပါတယ်လို့တရုတ်နိုင်ငံရဲ့အစ္စရေးဟာမတ်ပြည်ပခါအပေါ်အပြင်းထန်ဆုံးတုံ့ပြန်မှုတစ်ခုဖြစ်ဝန်ကမနေ့ကပဲပြောပါတယ်။အနောက်နိုင်ငံတွေကတော့အစ္စရေးဂါဇာပြည်ပခါဆိုင်ရာကြီးညာချက်တွေမှာဟာမတ်အကြောင်းမပြောခဲ့ထားတဲ့အတွက်တရုတ်ကိုဝေဖန်နေပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးကတရုတ်ဟာအရှေ့လယ်ပိုင်းဒေသငြိမ်းချမ်းရေးကိုအကြောင်းပြပြီးသူ့ရဲ့ဩဇာလွှမ်းမိုးဖို့ကြိုးစားနေတယ်လို့ပြောဆိုထားပြီးမယ်။မနေ့ကတော့တရုတ်နိုင်ငံသား၏ဝန်ကြီးနဲ့စကားပြောဆိုခဲ့ကြပါတယ်ရှင်။